အမေရိကန်နိုင်ငံဘော့စတွန်မြို့ရဲ့မာရသွန်အပြေးပြိုင်ပွဲဖြစ်ပွားခဲ့တဲ့ဘုံးဖောက်ခွဲမှုမှာတာဝန်ရှိသူလို့မတင်ကားသူ2ဦးနဲ့ရဲတပ်ဖွဲ့ဝင်တွေကြားဘော့စတွန်မြို့ရဲ့စင်ကြေဖုံဝါတာတောင်းမှာမနေ့ညတုန်းကအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မတင်ကားသူ2ဦးသေဆုံးပြီးတော့ကြံ2ဦးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။အခုအချိန်မှာအာနာပိုင်တွေကအဲ့ဒီလွတ်မြောက်နေသူကိုဘော့စတွန်မြို့အနီးဝန်းကျင်မှာတအိမ်တက်ဆင်းလိုက်လံရှာဖွေနေဆဲဖြစ်ပြီးတော့မြို့ကန်တွေအနေနဲ့လည်းအိမ်ပြင်ကိုလုံးဝမထွက်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။ကျောင်းတွေစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူတုံပို့ဆောင်ရေးရင်တွေကိုလည်းပိတ်ထားလိုက်ပါတယ်။လက်ရှိဘော့စတွန်မြို့မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသိရှိရအောင်လို့ဘော့စတွန်မြို့မှာလောလောဆယ်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကို VOA ဝိုင်းတော်သားကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့မတ်ကြည်စင်လင်းတန်းကအခုလိုစပြောပါတယ်ရှင်
။ကျွန်မအခု Brookline ဆိုတဲ့တောင်မှနေပါတယ်။ Brookline နေရာမှာ
Brookline ဆိုတော့ဘော့စတွန်မြို့ထဲရောက်လာပြီပေါ့။ဟုတ
်ဘော့စတွန်နဲ့နှစ်မိုင်လောက်ပဲဝေးပါတယ်။
ပြောပါအောင်အဲ့တော့အခုညီမနေတဲ့နေရာမှာရောအခုလက်ရှိဟိုအနေထားတွေဘယ်လိုရှိတော့
ဟာဘယ်လိုရှိရအပြင်မထွက်ရအောင်လေဘယ်တော့ဒီ Boston တမျိုးလုံးနဲ့ Brookline နဲ့ Cambridge တို့ဒီ Boston နဲ့နေရမျိုးတွေဘယ်သူမှအပြင်မထွက်ရအောင်ဆိုတော့ကျွန်မတို့လည်းအပြင်မထွက်ရသေးပါဘူးအခု internet ပေါ်မှာပဲသတင်းကြည့်နေပါတယ
်အခုအပြင်မှာသွားလာလှုပ်ရှားမှုတွေရောကြားရလားတပွားရဲတွေပါတယ်ပေါ့နော်ဟိုစစ်တပ်တို့ပါတော့
ဟုတ်တယ်မနေ့တုန်းကတော့ကျွန်မ3နိုင်ခွဲလောက်က no လာပါလို့ဆို helicopter အသံနဲ့ရန်ကြာလေကျမအနေနဲ့အိမ်နားမှာစေးရုံနေအများကြီးရှိတယ်အဲ့ဒါ helicopter အသံကြာပြီးတော့ဟိုရဲကားတွေပါလေအများကြီးကြာပါတယ်နောက်ပြီးတော့ဒီနေ့မနက် no လာတော့လဲရဲကားတွေကြာကြာနေပါတယ်တခါလေကျဲတော့
အော်ဟုတ်ပြီအခုဖြတ်သွားဖြတ်လာတော့မရှိပါဘူးအဲ့နားမှာသွားလာလှုပ်ရှားနေရတော့
မရှိပါဘူ
းအခုလောလောဆယ်ဘယ်နေရာမှာရောက်နေဆိုတာသိလားညီမအခုသူတို့ပြစ်ကြတဲ့နေရာ
သူတို့ပြောတာ water town ဆိုတဲ့Watertown လို့ခေါ်တဲ့မြို့မှာမြို့ဆိုတာမြို့ Boston ရဲ့ဟို Boston နဲ့နီးရဲ့မြို့ပေါ့နော
်ဟုတ်ပြီအဲ့တော့ညီမတို့နဲ့အဲ့နေရာကဘယ်လောက်ဝေးတော့
15မိနစ်လောက်ကားမောင်းသွားလို့ရှင်ရောက်ပါတယ
်အခုဒီလိုမျိုးဖြစ်ကြခတ်ကြရတဲ့နောက်မနေ့ကလည်းအစောကြီးညီမအိမ်ပတ်ဝန်းကျင်မှာဟို helicopter တန်းတွေပါတယ်ကြားရဲဆိုတော့ညီမစိတ်ထဲမှာဘယ်လိုနေတော့ဘယ်လိုထင်သွားတော့ရုပ်တရက
်ထင်သွားလဲဆိုတော့ no လာခါကျတော့တခုခုတော့ဖြစ်တယ်ဆိုတော့စိတ်ထဲမှာထင်တာပေါ့နော်ဒါပေမဲ့မနေ့3နာရီမနေ့ဘယ်ချိန်မှလာမသိပါဘူးမနေ့စောစောကြီးဆိုတော့တိတ်ပြီးတော့ထပြီးတော့ news တွေပါလေမကြည့်တော့ဘာဖြစ်လို့ဆိုတော့ထကြည့်နေလို့ရှိရင်ပြန်အိတ်မပြောပါဆိုလို့ဆက်ပြောရဲအိတ်လိုက်တယ်ဒါပေမဲ့ဒီနေ့မနေ့မှာတော့အလုတ်ကသမီးနဲ့အတူလုံးလို့တဲ့အမျိုးသမီးကသမီးကို phone call ရဲ phone call ပြီးတော့သမီးကိုပြောပြအဲသမီးကိုအလုတ်ထိနေသွားလို့မရဘူးတဲ့လူတိုင်းအိတ်ထဲမှာပဲနေရမယ်တဲ့အဲ့တော့မှထပြီးတော့မှဟိုဟို internet ပေါ်မှာတင်းနေပါ IG ပြောမှာပဲသိရပါဘော
စိတ်ထဲမှာကြောက်မိလားအခုလိုမျိုးဖြစ်တာ
နည်းနည်းတော့ကြောက်တယ်ဘာဖြစ်လို့ဆိုတော့သိပြီးတော့မဝဲဘူးလေသူတို့ကမရှာခဏတော့ရှာမတွေ့ဘူးလို့ news မှာပါတဲ့ဟာကျတော့ဖေးနေရရောက်နေမှလည်းမသိဘူးဆိုတော့နည်းနည်းတော့ကြောက်တာပေါ့
အခုတိရတဲ့လောက်ဆိုရင်ရောညီမတို့ဘက်အဲဟိုတငယ်ချင်းတွေပါရင်တော့စကားပြောပြလာဟိုပြီးခဲ့တဲ့ဟိုတနင်္လာနေ့ကစပြီးတော့ဖြစ်ပြီးသွားကြရပါတော့ပြောကြဆိုကြတာတွေရှိတယ်ညီမ
ကျေးဇူးပါတယ်ဒီအကြောင်းပြောပါရယ်တချို့စငယ်ချင်းတွေကဟိုအဲ့ bombing ဖြစ်တဲ့နေရာနားမှာလှုပ်လှုပ်တာဆိုတော့သူတို့လည်းပြောပြပါတယ
်အတိတွေပါတယ်တမဟောဒဏ်ရာရတဲ့လူတွေပါတယ်ရှိလားဟို
ကြာရှိပါအောင
်ဆိုတော့ဟိုအရင်မနစ်ကညီမမာရသွန်ပြေးတယ်ကြားတယ်ဆိုတော့မနစ်ကပြေးတဲ့အတွေ့အကြုံလေးကိုပြောပါအောင
်မနစ်ကဟိုနံပါတ်နဲ့ပြေးရမဟုတ်ဘူးလေဒီမှာလူတွေ500 600လောက်ကအစရန်နေဝင်ပြီးတော့ပြေးတာပေါ့နော်ဟုတ်လဲဆို Boston Marathon အရင်ကို strict ဖြစ်တယ်။ပြည့်ရအရင်ကိုပြောစရာကောင်းပါလေ။လူတွေက26မိုင်လုံးလုံးလူတွေကပေးမှကြည့်ပြီးတော့ cheer လုပ်နေရပါတော့။အားပေးနေတူအရင်များရဲ့ Boston Marathon က
ဆိုတော့ဘေးမှာလူတွေကအရင်များတော့ဘသူရဲ့ဘဝရဲ့တပွားလူစုရဲ့လူကောင်းရဲ့လို့တော့ခွဲခြားဖို့ခက်တာပါတော့။တော်တော်ကြိတ်ကြိတ်တိုးပဲလာလို့
။ဟုတ်နေရာမှာကြိတ်ကြိတ်တိုးမဟုတ်ပါဘူး Boston မြို့ပြင်ကဆိုလို့ရှိရင်တော့လူတွေရှိရတယ်ဒါပေမဲ့လူရတခြားလုံးရှိနေတယ်ဒါပေမဲ့အဲ့လိုဟိုအရင်လူမများဘူးပေါ့နော်ဒါပေမဲ့မြို့ရဲမှာတော့ finish line နားမှာတော့လူတွေရဲများတယ်မိနစ်တော့ဆိုရင်ညီမလေးတို့ကမရှာလို့မတွေ့ရတော်တော်ကြာတယ်ပြီးသွားတဲ့အချိန်မှာဘာလို့ဆိုတော့လူတွေရဲများတော့
တစ်ဆက်တည်းမှာပဲအခုလောလောဆယ်ဘော့စတွန်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားဟောင်းဦးထွန်းအောင်ကိုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပြပါတယ
်ကျွန်တော်အခုရောက်နေတာကဟိုဗာလဲ Newton ဆိုတာလေNewton ဆိုတာအခုသူတို့ဟိုအခင်းဖြစ်နေတဲ့နေရာနဲ့ဟိုဗါလဲ water down နေအဲ့ဒါတမိုင်ခွဲပဲဝေးတယ် နောက်ကျွန်တော်လည်းမသိဘူးမနေ့ကလေကျွန်တော်ထားသမီးကသာပြောတယ်အပြစ်ထွက်လို့မရဘူးတဲ့တော့လေပြထားပါတဲ့ဒါလည်းကျွန်တော်လည်းမနဲ့ဘူးလေရာဒီဥတုလေကောင်းတယ်လမ်းရှောင်းလို့ကျွန်တော်စိတ်ကူးတာအဲ့ဒါမထွက်ရဘူးတဲ့ဒီတစ်ခါလေအကုန်လုံးတစ်ခါလေပြထားပါဆိုလို့တစ်ခါလေအကုန်လုံးပိတ်ထားတယ်အသွားကလမ်းလျှောက်တဲ့လူတွေမရှိဘူးနဲ့ဆိုရင်တချို့လေခွေးလမ်းလျှောက်တဲ့လူတို့ပါလို့ရှိတယ်လေအဲ့ဒီအဲ့ဒါလေးလည်းကျွန်တော်အခုဘာမှမတွေ့ရဘူးကားလည်းမတွေ့ဘူးလူလည်းမတွေ့ဘူးအခုတော့ဘာမှမတွေ့ဘူးဟိုလမ်းထိပ်မှလေထိပ်တည်းကနေသူတို့ကပိတ်ထားတယ်သူတို့ကတော့ဒီဘက်ကဘာလဲကျွန်လာမှာဆိုလို့ထင်တယ
်ကိုဇော်ဝင်းလိုင်ကဘော့စတွန်မြို့မှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုတိုက်ရိုက်မေးမြန်းပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်